ယူကရိန်းနိုင်ငံအစီအပိုင်းမှာအပြစ်ခတ်ရက်စဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နိုင်ပိုင်းမဲ့လိုတော့တဲ့အချိန်ထိယူကရိန်းအစိုးရတပ်တွေနဲ့ရုရှားထောက်ခံတဲ့ခွဲထွက်ရေးသဘုံတွေကြားမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတဲ့စနေနေ့ညသကောင်ချိန်ကစတင်မဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုကိုရုရှားယူကရိန်းပြင်သစ်နဲ့ဂျာမနီကောင်းဆောင်တွေဘယ်လာရုစ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးတော့ရရှိထားတာပါယူကရိန်းနိုင်ငံရှေ့ပိုင်းမှာပြည်ခတ်ရဆဲရေးတည်တန်းစေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့တနင်္ဂနွေနေ့မှာအရေးပေါ်စည်းဝေးပွဲကျင်းပဖို့ရှိနေပါတယ်။တက်ဆိုင်သူအားလုံးသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်ကြဖို့ရုရှားရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားမှမဲခွဲမှဖြစ်တယ်လို့ကုလသမဂ္ဂတန်တဝန်မန်နီကပြောပါတယ်။တောက်ချာနေတော့ကလည်းယူကရိန်းအရှေ့ပိုင်းမှာမဟာဗျူဟာကျတဲ့ Devil Server မြို့မှာတိုက်ပွဲတွေပြင်းထန်ပါတယ်။ယူကရိန်းစစ်သားနဲ့အရဲသားတွေအပါအဝင်26ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ရုရှားလိုလာတဲ့တိုက်ခိုက်ရေးသမားတွေကိုရုရှားကစစ်လက်နဲ့အမြောက်များပေးပို့နေတယ်လို့အမေရိကန်ကတောက်ကြနေမှာထပ်မံစွပ်စွဲခဲ့ပါတယ်။ရုရှားကတော့စစ်သားရောလက်နက်တွေကိုပါယူကရိန်းနိုင်ငံနဲ့ပေးပို့ခြင်းမရှိဘူးလို့ညှင်းဆန်နေပါတယ်။ဆယ်လကြာနေပြီဖြစ်တဲ့ယူကရိန်းပဋိပက္ခကြောင့်သေဆုံးသူ 9,400 ထက်မနည်းရှိနေပြီးတော့ထောင်ပေါင်းများစွာထိခိုက်ဒဏ်ရာရအိုးမဲ့အိမ်မဲ့ဖြစ်နေကြပါတယ်ရှင်။